မြန်မာနိုင်ငံမှာအာဏာသိမ်းစစ်ကောင်စီဘက်ကရောဒီမိုကရေစီအင်အားစုတွေဘက်ကပါ Facebook, Twitter, လူမှုကွန်ရက်တွေကိုတုံ့ပြန်ဝါဒဖြန့်ချီရေးစုပွဲကိုအပြန်အလှန်လှုပ်ဆောင်နေကြတယ်လို့ရိုက်တာသတင်းကရေးပါတယ်။မြန်မာစစ်တပ်ဘက်က Facebook account တူတွေနဲ့သတင်းအမှားတွေကိုဖြန့်ချီနေသလိုရုပ်ောက်ပွဲမှာတမာမှုတွေကြောင့်အာဏာသိမ်းယူရတဲ့ဆိုတဲ့စာတွေကိုရေးသားနေကြတယ်လို့ဖော်ပြပါတယ်။ပြည်သူစစ်ဆိုင်ရေးနဲ့စိတ်ဓာတ်စစ်ဆင်ရေးညွှန်ကြားရေးမှူးရုံးအောက်ကဌာနတစ်ခုကနေဒီလိုသတင်းအမှားတွေကိုလူမှုမီဒီယာတွေပေါ်မှာအကောင့်အမျိုးမျိုးဖွင့်ဆောင်ရွက်နေကြတာဖြစ်တယ်လို့စစ်တပ်ကနေဗက်ပြောင်းလာတဲ့စစ်အရာရှိတချို့ကိုကိုးကားပြီးရိုက်တာသတင်းကရေးပါတယ်။မြန်မာနိုင်ငံမှာ Facebook လို့လူမှုမီဒီယာတွေကသတင်းအချက်အလက်ကိုလူအများစုကရယူနေကြတဲ့အတွက်စစ်တပ်ဟာလူမှုမီဒီယာတွေကိုအသုံးချဖို့ကြိုးစားနေတာဖြစ်တယ်လို့ဆိုပါတယ်။ရိုက်တာသတင်းဌာနကထောင်ပေါင်းများစွာသောလူမှုမီဒီယာဆက်မျက်နှာတွေကိုလေ့လာကြည့်ရှုခဲ့ရမှာစစ်တပ်ကလူအယောက်200ကျော်ဟာ Facebook, YouTube, TikTok, Twitter နဲ့ Telegram လူမှုမီဒီယာတွေကိုတုံ့ပြန်ရွက်ောက်ပွဲမှာတမာမှုနဲ့စစ်ကောင်စီစန့်ကျင်ဆန္ဒပြမှုတွေကိုတစ်ဆာဖောက်တွေအဖြစ်စာတွေ၊ပုံတွေ၊ဗီဒီယိုတွေနဲ့ပုံမှန်တင်ပြနေတာတွေ့ရပါတယ်။သတင်းအမှားတွေဖြန့်ယုံမကစစ်ကောင်စီစန့်ကျင်တဲ့လူမှုမီဒီယာဆန်းမျက်နှာတွေကရတဲ့သတင်းအချက်အလက်တွေကိုစစ်ထောက်လှမ်းရေးကဆက်လက်ဖမ်းဆီးဒါမှမဟုတ်စုံစမ်းထောက်လှမ်းနိုင်အောင်ပြစ်ပို့ရတယ်လို့ရိုက်တာသတင်းကဆိုပါတယ်ခင်ဗျာ။